အိန္ဒိယနိုင်ငံရှိပိုင်းကာကတာမြို့မှာအိန္ဒူဆွေရောဝါရီအဖွဲ့တွေဖြစ်ကြတဲ့ဘာဂျရန်ဒါနဲ့ဗီရှဝါဟိန္ဒူပါရီရှက်အဖွဲ့တွေပေါင်းပြီးတရားမဝင်ရိုဟင်ဂျာမွတ်စလင်တွေကိုအိန္ဒိယနိုင်ငံကနေမြန်မာနိုင်ငံကိုပြန်ပို့ဖို့အစမ်းအသပ်တောင်းဆိုကြပါတယ်။လွန်ခဲ့တဲ့ဆယ်နှစ်အတွင်းမြန်မာနိုင်ငံကနေထွက်ပြေးလာတဲ့ရိုဟင်ဂျာမွတ်စလင်4000နီးပါးကိုအိန္ဒိယပြည်တွင်းလူညုံရေးအတွက်ချင်းချောက်မှုတစ်ခုဖြစ်မြင်ကြတာပါ။အဲ့ဒီအထက်က1000ကျော်လောက်ဟာဒုက္ခသည်ဖြစ်အတိမတ်ပြုထောက်ထားတွေရှိတယ်လို့ကုလသမဂ္ဂကပြောပေမဲ့အိန္ဒိယကတော့အားလုံးကိုပြန်ပို့ချင်ပါတယ်။အိန္ဒိယကရိုဟင်ဂျာမွတ်စလင်တွေကိုပြန်ပို့ရေးအစိုးရရဲ့အစီအစဉ်ကိုနိုဝင်ဘာလ17ရက်နေ့အထိဆိုင်းငံ့ထားဖို့အိန္ဒိယတရားရုံးချုပ်ကအောက်တိုဘာလ17ရက်နေ့မှာဆုံးဖြတ်ချက်ချထားပါတယ်။ဒီတော်ရင်မှာပဲစနေနေ့မနေ့လင်းရကြီးအချိန်ကဘင်္ဂလားဒေ့ရှ်နိုင်ငံမှာရိုဟင်ဂျာမိသားစုတစုအိပ်ပျော်နေတဲ့နေရာကိုစင်ရိုင်းတွေဖျက်နှင်းသွားတာကြောင့်ကလေးသုံးဦးနဲ့အမျိုးသမီးတဦးသေဆုံးသွားပါတယ်။ဒါဟာဖြင့်မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ကိုဒုက္ခသည်တွေထွက်ပြေးသွားကြပြီးကြတဲ့ကဆိုရင်တရင်ဘက်နိုင်ငံအတွင်းဒုတိယအကြိမ်မြောက်ဖြစ်ရပါ။အခင်ဖြစ်တဲ့ဘင်္ဂလားဒေ့ရှ်တောင်ပိုင်းဘာလူခါလီအရက်ကတော်ဖုံးနေတဲ့တောင်ကုန်းတွေမှာရိုဟင်ဂျာမွတ်စလင်တွေအတွက်နေရာတွေစောက်ဖို့တစ်ပင်အများပြားကိုခုတ်ပစ်ခဲ့ပါတယ်။ဒါပေါ်လင်နဲ့ဝါးတွေကိုသုံးပြီးတဲတွေစောက်ထားတဲ့တချို့နေရာတွေဟာဆင်သွားလမ်းပေါ်မှာရောက်နေတာကြောင့်တဘာဝပတ်ဝန်းကျင်ဆိုင်ရာစိုးရိမ်ချက်တွေကလည်းရှိနေတာပါ။ဒီဖြစ်ရအတွင်းဆင်တွေနင်းသွားတဲ့တဲနဲ့အနီးနားတဲတွေကဒုက္ခသည်၄ယောက်လည်းဒဏ်ရာသွားပြီးကောက်ဆက်ဘဇားကစဒါဆေးရုံမှာတင်ထားပြီးတော့အခြေအနေစိုးရိမ်ရတယ်လို့ကောက်ဆက်ဘဇားရဲတပ်ဖွဲ့တာဝန်ရှိသူတူကရိုက်တာသတင်းဌာနကိုပြောပါတယ်။